ဒီကနေ့ကြားရောက်တဲ့62နှစ်မြောက်အမျိုးသားနေ့အောင်ပွဲအခမ်းအနားတွေကိုចောင်းသားအဖွဲ့တွေအမျိုးသားရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးပါတီတွေကကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုတမိုင်းခေတ်ဆက်ဆက်ကចောင်းသားတွေဟာအာဏာရှင်တွေရဲ့ဖိနှိပ်မှုအောက်ကနေလွတ်မြောက်အောင်တောင်းဆိုတိုက်ပွဲဝင်ခဲ့ကြပါတယ်။အဲ့ဒီတမိုင်းအစဉ်အလာမပြတ်ဒီကနေ့ထက်တည်းလဲចောင်းသားတွေဟာတိုင်းပြည်အတွက်လိုအပ်လာတဲ့ဆိုရင်အချိန်မရွေးပြည်သူနဲ့အတူလက်တွဲတောင်းဆိုတိုက်ပွဲဝင်ဖို့အသင့်ရှိတယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီကနေ့2022ခုနှစ်ဒီဇင်ဘာလ10ရက်မြန်မာတက္ကသိုလ်တစောင်းမုံလားပြည့်ကျော်10ရက်နေ့ဟာចောင်းသားလှုပ်ရှားမှုတမိုင်းမှာအထင်ကရတမိုင်းဝင်နေ့တစ်နေ့ဖြစ်ပါတယ်။အာဏာရှင်စနစ်ကိုခေအဆက်ဆက်ကចောင်းသားတွေဆန့်ကျင်တော်လှန်ခဲ့ပြီးတော့ပြည်သူတွေအခြေခံလူ့အခွင့်အရေးရရှိရေးဒီမိုကရေစီခေပြောင်းတော်လှန်ရေးအထိယဟန်းရှင်လူပြည်သူတွေနဲ့အတူចောင်းသားတွေကတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဖြစ်တယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း92နှစ်ကဒီတစောင်းမုံလားပြည့်ကျော်10ရက်နေ့အချိန်မှာပဲရန်ကုန်တက္ကသိုလ်ကျောင်းသားကြီးတွေရဲ့ဦးဆောင်မှုနဲ့ပြည်သူတရက်လုံးနိုင်ငံရေးအသည့်နိုးကြားလာအောင်နှိုးဆော်ပြီးတော့မြန်မာနိုင်ငံကိုနယ်ချက်ကိုလိုနီလက်အောက်ကနေလွတ်မြောက်အောင်တောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဖြစ်တဲ့အတွက်နေရူးနေမြတ်တစ်ခုအနေနဲ့ကျောင်းသားမျိုးဆက်တွေကအလေးအနက်တန်ဖိုးထားခဲ့ကြတာဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမီက VOA မြန်မာပိုင်းကိုပြောလိုက်ပါတယ
်။ဒီအမျိုးသားနေ့ဆိုတော့ကျွန်တော်တို့နေရူးနေမြတ်တွေကျွန်တော်တို့များစွာရှိတယ်မှာဟိုလေးထားဆုံးမိတ္တမိတ္တခုလည်းဖြစ်တာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်ဒီမျိုးစံလေးဖြစ်ပေါ်လာတာဟိုကဒါကျောင်းသားတမိုင်းပေါ့။ကျောင်းသားတမိုင်းကျောင်းသားလှူရှာမှုကနေကျွန်တော်တို့လွတ်လပ်ရေးကြိုးပမ်းမှုနောက်ဆုံးဒီမိုကရေစီနဲ့ဒီလူ့ခွင့်လှူရှာမှုတွေအထိအကျိုးတရားမှုဖြစ်စေတယ်ပေါ့။အခုရင်ကျွန်တော်တို့ကဒီမျိုးစံလေးကိုကျွန်တော်ကခွန်အားရှိတဲ့မိတ္တမိတ္တကျွန်တော်တတ်မှတ်ပါတယ်။ဒီမျိုးစံလေးဆိုတဲ့ရည်ရွယ်ချက်ကလွတ်မြောက်ရေးအတွက်ကျွန်တော်တို့နေ့တစ်နေ့ဆိုတာကိုတတ်မှတ်ခဲ့လို့ဖြစ်ပါတယ်
။1920ပြည့်နှစ်မှာဒီခေအဆက်ဆက်ကကျောင်းသားတွေကလွတ်မြောက်ရေးတရားမျှတရေးအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့တယ်လို့ရှစ်လေးလုံးရေးတော်ဘုံကနေဒီကနေ့ကျောင်းသားတွေကလည်းဖိနှိပ်မှုတွေအတွက်ဒီမိုကရေစီရရှိရေးအာဏာရှင်လက်အောက်ကနေလွတ်မြောက်ရေးလှုပ်ရှားမှုတမိုင်းနေမှာတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်အခုလိုဒီမိုကရေစီခေတ်ပြောင်းစနစ်ပြောင်းအသွင်ကူးပြောင်းတဲ့ကာလမှာလဲတိုင်းပြည်နဲ့ပြည်သူအတွက်လိုအပ်လာတဲ့အချိန်မှာအချိန်မရေလူ့အခွင့်အရေးနဲ့တရားမျှတရေးအတွက်အမျိုးသားရေးစိတ်ဓာတ်အပြည့်နဲ့တောင်းဆိုတိုက်ပွဲဝင်ဖို့အသင့်ရှိတယ်လို့လဲ88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမီကပြောပါတယ
်ကျောင်းသားဆိုတဲ့လူငယ်တွေကမတရားမှုပေါ့နော်ပြီးတော့ဖိနှိပ်မှုပေါ့အဲ့ဒါတွေရှိနေတဲ့ကာလပတ်လုံးမှာတို့ရဲ့အခန့်ခန့်တွေရှိနေမှာပဲပြီးတော့ဒါတွေရုံကန်လှူရှာမှုအတွက်ဆိုလို့ရှိရင်ဒီကျောင်းသားတွေရဲ့အခန့်ခန့်တွေအရှိဆုံးအများဆုံးပါဝင်ရှိတယ်ကျောင်းသားဆိုတဲ့သဘောတဘာဝကတခြားသဘောတဘာဝနဲ့မတူဘူးလေတို့တို့မှာပြေခွာရတဲ့လွတ်လပ်တဲ့ခွန်အားလည်းရှိတယ်လုံနိုင်ကြတဲ့လည်းရှိတယ်ရှိတဲ့အတွက်ခက်တိုင်းစနစ်တိုင်းမှာဖိနှိပ်မှုတွေချုပ်ချယ်မှုတွေကန့်သတ်မှုတွေရှာတဲ့လုံမြောက်ရေးလှူရှာမှုတွေလိုအပ်နေတဲ့ကာလပတ်လုံးဒီကျောင်းသားလှူရှာမှုတွေလည်းရှိနေမှာတွေ့ကြပါတယ
်ဒီကနေ့ကြားရောက်တဲ့92နှစ်မြောက်အမျိုးသားအောင်ပွဲနေ့အခမ်းအနားကိုလည်းမြန်မာစာပေလောကကအထင်ကရအမျိုးသားရေးလှုပ်ရှားသူစာရေးဆရာတွေဖြစ်တဲ့ကိုလေးအင်းဝခုံကြီးဆရာဦးမို့သူဖြာပုံနီလုံဦးတို့ကဦးစီးဟောပြောတဲ့စာပေဟောပြောပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုဌာနမှာအမျိုးသားအောင်ပွဲနေ့အခမ်းအနားအဖြစ်အကျင်းပခဲ့ကြပါတယ်။ထူးခြားတဲ့အစီအစဉ်တစ်ရက်အနေနဲ့လည်းအညတရသူရဲကောင်းစုပေးပွဲအခမ်းအနားကိုလည်းကျင်းပခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီနေ့ကအမျိုးသားနေ့အခမ်းအနားလေးကို Channel ရုံးချုပ်မှာကျင်းပဖြစ်ပါတယ်။စစ်စင်တဲ့တိုင်းလှုပ်ဆောင်ခဲ့တဲ့အတိုင်းပဲပေါ့နော်။စာပေဟောပြောပွဲကတော့ဦးမိုးသူရဲ့စာပေနီလုံးရဲ့ကိုလေးအဝအကုန်ကြီးရဲ့အဲအဲ့ဒါတော့စာပေဟောပြောပွဲလေးလုပ်ဖြစ်တယ်။နောက်သူတို့တကားတော့ဒီနှစ်မှာကဟိုဂျပန်နိုင်ငံရောက်မြန်မာမျိုးသားရံနေစုပေါင်းပြီးတော့အညာတရသူရဲကောင်းစုဆိုပြီးတော့ငါးဦးကိုပေးတဲ့ပွဲလေးလဲ
ခေဆက်ဆက်ကျောင်းသားတွေရဲ့ဥဆောင်မှုနဲ့တနိုင်ငံလုံးအမျိုးသားရေးစိတ်ဓာတ်တွေနိုးကြားတက်ကြွလာအောင်လှုံ့ဆော်ပြီးတော့အမျိုးသားအောင်ပွဲစိတ်ဓာတ်နဲ့မြန်မာနိုင်ငံလွတ်လပ်ရေးကိုအရယူနိုင်ခဲ့တဲ့နေထူးနေမြတ်ဖြစ်တဲ့အတွက်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်မြန်မာဒီမိုကရေစီရေးလိုလားသူမြန်မာနိုင်ငံရေးလှုံ့ဆော်သူတွေကအလေးနက်ထားပြီးတော့နှစ်စဉ်နှစ်တိုင်းကျင်းပခဲ့ကြတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်းကပြောပါတယ်။ကျောင်းသ
ားတွေအပါအဝင်ပေါ့နော်ဒီလူစီသားတွေလည်းပါပါတယ်။နောက်ပြီးတော့ YMP တို့စုပေါင်းပြီးစတင်ပြီးတော့ဖြစ်ခဲ့တဲ့ဒီမျိုးသားနေလို့တမထားတာဒီနေ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနယ်တွေကနေပြီးတော့နှစ်ဆက်နှစ်တိုင်းဟိုမပြတ်မကွက်ပါတော့မျိုးသားနေအခမ်းအနားတွေကိုကျင်းပပါတယ်ဖွဲ့စည်းတွေကလည်းဒီမျိုးသားနေအခမ်းအနားတွေကျင်းပတာ၃ခုလောက်ရှိတယ်လို့ကြားရတယ်လေ
ဒီကနေ့ကြားရောက်တဲ့92နှစ်ပြည့်အမျိုးသားအောင်ပွဲနေ့မှာဒီအခုမြန်မာနိုင်ငံမှာဒီမိုကရေစီခေပြောင်းကာလအတွင်းအသွင်ကူးပြောင်းရေးအခက်အခဲတွေကိုကြိုးပမ်းတဲ့နေရာမှာပြည်သူတွေရဲ့လိုအပ်ချက်နှစ်နာချက်တွေလူခွင့်ရေးဒန်းတို့ရရှိရေးနဲ့တိုင်းရင်းသားအခွင့်အရေးဒန်းတို့ညီမရရှိရေးတွေကိုတောင်းဆိုနိုင်မှုပြည်သူတွေနဲ့အတူတိုက်တွန်းအားပေးပြီးတော့ဝိုင်းဝန်းညှိနှိုင်းအဖြစ်ရှာတဲ့ နီးလန့်တွေကိုအမျိုးသားရေးစိတ်ဓာတ်အပြည့်နဲ့ပူးပေါင်းအပြေရှာဖို့ကိုလည်း88မျိုးသက်ကျောင်းသားတွေကအမျိုးသားအောင်ပွဲနေ့မှာတိုက်တွန်းထားပါတယ်ရှင်။